မြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုတွေနောက်ွယ်မှာစီးပွားရေးလုပ်ငန်းတွေရုတ်တရက်ကြီးထွားလာတယ်လို့ဆိုပေမဲ့မှန်ကန်တဲ့ယင်းနှီးမြုံနံမှုနဲ့တကယ့်အခြေကျကျဖွံ့ဖြိုးလာတာမျိုးမတွေ့ရဘူးလို့မြန်မာစီးပွားရေးကိုစောင့်ကြည့်နေသူတွေဝေဖန်နေကြပါတယ်တကယ်တမ်းကစီးပွားရေးလုပ်နေတဲ့မြန်မာလူငယ်တွေအမှတ်မှားနေတာတွေလည်းရှိတယ်လို့စက်မှုကုန်သည်ကြီးများအသင်းချုပ်ကတွဲပဲ့အတွင်မှုဦးအေးလွင်ကပြောပါတယ
်ဘေးရောင်းဝယ်တဲ့ကုန်စည်တိုင်းမှာဒီလိုပဲစည်းကစားတဲ့အုပ်စုတွေကတစားတစားနဲ့အုပ်စုလိုက်ကြီးမာပြီးတော့ဒီရောင်းလီကိုတကယ်ပဲမရှိပဲနဲ့ပကားရိုက်တယ်ခေါ်တယ်အဲ့ဒါမျိုးလုပ်ငန်းတွေလုပ်တာလဲ stop ကစားတဲ့တမျိုးပဲအဲ့ဒီမှာလဲခုနပြောလို့ဒီရောစားတွေကြီးမာတဲ့လောင်ကစားနည်းတည်းကြီးထွားလာခဲ့တာခြေစူးနဲ့နှစ်စူးလောက်ရှိသွားပြီနောက်တက်လာတဲ့လူငယ်တွေကဒါကိုစီးပွားရေးလို့ထင်ကြတယ်နောက်တက်ကစားတာကအရင်ခေတ်ကတော့ကားရယ်ရွှေရယ်ဒေါ်လာရယ်အင်ချမ်းကြီးရယ်ဒီလေးခုရှိတယ်အဲ့တော့ကားကလည်းပျော်သွားပြီကစားလို့မရတော့ဒေါ်လာလည်းကစားလို့မရတော့ဘူးသူစင်းနဲ့သူဟိုတတ်တတ်မတ် price ကိုလုတ်ပေးတဲ့အတွက်သိကစားလို့မရအောင် supply နဲ့ကြမ်းမအောင်ဘူးအဲ့တော့မသွားကစားလဲဆိုရွှေမှာသွားကစားကြတယ်အဲ့တော့ရွှေရလည်းဒီခေတ်မှာကစားလို့သိမရတော့အင်ချမ်းကြီးကျိုးဆောင်မရောက်ပါဘူ
းစူလွယ်နဲ့လွယ်လုပ်ငန်းတွေကိုသာစီးပွားရေးလို့အမှတ်မှားပြီးဆောင်ရွက်နေကြတာပါဒီနေရာမှာခေတ်အခြေအနေအရအမျက်အစွန်းမြန်မြန်ပေါ်တဲ့မြေအယောင်းဝယ်လုပ်ငန်းဟာခေတ်အစားဆုံးဖြစ်လာတာပါလွန်ခဲ့တဲ့နှစ်ပေါင်း30ခန်းကမြန်မာပြည်ကရုံးဝန်ထမ်းတွေကျောင်းဆရာဆရာမတွေကအစအလုပ်တစ်ဖက်နဲ့ကျောင်းအယောင်းဝယ်လုပ်သူလုပ်တချို့ကတော့ပွဲစားလုပ်သူလုပ်နေအခုခေတ်မှာလူတိုင်းအိမ်ပွဲစားမြေပွဲစားလုပ်နေကြတာမျိုးလုပ်ကြနေကြတာပါအရင်နှင်းရှိသူတွေကဝယ်ရောင်းလုပ်တယ်လို့အရင်နှင်းမရှိသူတွေကပွဲစားလုပ်ကြပါတယ်အရင်နှင်းလို့ဆိုရမှာလဲကဘာမှာမြေစည်းနေရာမှာထိတ်တန်းကိုရောက်နေတဲ့မြန်မာနိုင်ငံကမြေတွေအယောင်းဝယ်လုပ်ဖို့လှက်ပတ်တဲ့ငွေတွေနဲ့ငွေမဲတွေအများအပြားပါဝင်လာပါတော့တယ်ဒီကိစ္စနဲ့ပတ်သက်ပြီးထိမ့်သိမ့်မှုအစီအစဉ်တွေရှိပါတယ်လို့ငွေခွာချမှုတက်ဖြည့်ရေးဘိုးကော်မတီဝင်ရဲမှုကြီးကျော်ဝင်းသိန်းကပြောပါတယ
်ဩဂတ်လ4ရက်ကဖွဲ့ပါတယ်ခင်ဗျာဘိုးဖွဲ့ဒီငွေကြီးခွာချတက်ဖြည့်ရေးဘိုးဖွဲ့ပြီးရခါမှာကျွန်တော်ဒီငွေကြီးစုံစမ်းထောက်လန်းရေးအဖွဲ့ဆိုအဲ့ဒီဟာကိုတော့ကျွန်တော်တို့ကဩဂတ်လ29ရက်နေ့ကဖွဲ့လည်ပါတယ်အဲ့တော့အဲ့ဒီဖွဲ့ရင်းနဲ့ပေါင်းဆက်ပြီးတော့ကျွန်တော်ကတဲ့ law enforcement အနေနဲ့ကတော့ဒီစာတုံးလုံးတို့ custom တို့အဲတခြား law ကတို့ဆိုချင်းကြတယ်အဲ့ဒီမှာမဒီငွေကြီးခွာချဖို့နဲ့အကြံဖတ်မှုအပေါ်မှာငွေကြေးထောက်ပံ့ခြင်းနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကငွေကြေးစုံစမ်းထောက်လှမ်းရေးတပ်ဖွဲ့ဆိုတော့အဲ့ဒီဖွဲ့ရနေတော့မှအဓိကအဲ့ဒီငွေကြေးခွာချမှုများနဲ့အကြံဖတ်မှုအပေါ်မှာငွေကြေးထောက်ပံ့ခြင်းတွေကိုသူကစုံစမ်းရှာဖွေဖော်ထုတ်ပြီးတော့တရားစွဲနေပေးမှာဖြစ်ပါတယ
်။ဘဏ်ကငွေအဝင်အထွက်တွေကိုစစ်ဆေးနေပြီဆိုတာသိရှိလို့ငွေအထုတ်အသွင်းလုပ်တာကိုကုန်သည်တွေဘက်ကထိမ့်သိမ့်သိမ့်သိမ့်လှုပ်လာကြတယ်လို့စီးပွားရေးသမားတွေကပြောပါတယ်။အဲ့တော့မြေရောင်းလို့ရတဲ့ငွေကိုမြေပြန်မဝယ်ခင်ရွှေဝယ်တာမျိုးတွေလှုပ်လာကြပါတယ်ဒီအချက်ကိုကဘာမှာရွှေစည်းကျနေချင်းမြန်မာနိုင်ငံကရွှေစည်းကျမလာတာကတက်သေးပြနေတယ်လို့ဝေဖန်သူတွေထောက်ပြပါတယ်ရဲမှူးကြီးကျော်ဝင်းသိန်းကသတင်းပို့အဖွဲ့တွေကပို့တဲ့သတင်းတွေကိုစစ်စစ်ပြီးအေးအေးယူဆောင်ရွက်နေပါတယ်လို့ပြောပါတယ
်အခုကျွန်တော်တို့ဒီကိုအများဆုံးပို့နေတဲ့သတင်းပို့အဖွဲ့စည်းတွေကတော့ဖန်အနေနဲ့ငွေကြေးအဖွဲ့စည်းတွေပြေခါမှာဆော့လို့ကြီးတိုင်းနဲ့မြေစင်းလို့ခေါ်တဲ့ဒီစာချုပ်စာနဲ့မှတ်ပုံးတင်တဲ့ရုံးဝဖွဲ့ရေအဲ့လိုအတားကြီးအများဆုံးလာပဲအလားဒီထဲမှာမှဂျိုးဂျားရောဂျားပေါက်ဂျားပေါက်အဲ့လိုတိုင်တန်းတာကြီးလည်းရှိပါတယ်ပြည်သူလူထုကနေတော့မှဒီကိစ္စဒီကိစ္စတော့ဒီလိုဖြစ်နေပါတယ်ဒါကြောင့်မလို့ဒါလေးကိုစုံစမ်းဖော်ထုတ်ပေးပါဆိုပြီးတော့မြင်တဲ့ဟာကြီးလည်းပို့လိုက်ဒါကြောင့်လည်းကျွန်တော်တို့အရေးယူဆောင်ရွက်နေပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံကငွေခွာချမှုပြစ်မှုကျူးလွန်သူတွေအနေနဲ့ငွေရစီဝါကရရှိတဲ့ငွေဟာအများဆုံးဖြစ်ပြီးအခုနောက်ပိုင်းမှာတော့နိုင်ငံသားကဝင်ရောက်လာတဲ့ငွေတွေပါဝင်လာသလိုတခြားသောမတော်မတရားရရှိတဲ့ငွေတွေလည်းပါဝင်တယ်လို့ဆိုပါတယ်။ငွေကြေးခွာချမှုဆိုတာမှာပထမဆုံးပြစ်မှုတစ်ခုခုကိုကျူးလွန်ခဲ့ပြီးအဲ့ဒီနောက်ရရှိလာတဲ့ငွေကိုတရားဝင်ဖြစ်အောင်ဆောင်ရွက်တာဖြစ်ပါတယ်။ဒီအမှုတွေနဲ့ပတ်သက်ပြီး2002ခုနှစ်ကတရားမဝင်ပစ္စည်းနဲ့ငွေကြေးများထိန်းချုပ်ရေးဥပဒေကိုထုတ်ပြန်ခဲ့ပြီးတဲ့နောက်အရေးယူနိုင်ခဲ့တဲ့အမှုပေါင်း93မှုရှိခဲ့တယ်လို့ကျန်းငွေသိမ်းပေါင်းတောင်းနဲ့ချီပြီးပြည်သူဘာသာအဖြစ်နဲ့သိမ်းယူနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီမှုတွေကလူမသိသူမသိနဲ့ပြစ်မှုစီရင်လိုက်တာမျိုးသာဖြစ်ကြပါတယ်
။က တက်နိုင်တယ်မရတော့ကျွန်တော်တို့ကဒီလိုဖိရှားရက်တွေဆိုရင်ကျွန်တော်တို့ထိမ့်သိမ်းချတာပေါ့နော်ဒီဟိုကျွန်တော်တို့ဟိုလှုပ်ဝဲတက်မှတ်တာလားဒီလိုဒီလို threshold ပေါ့ဆိုတော့ကျွန်တော်ကန့်တယ်ခုနောက်ပိုင်းဒီကျွန်တော်တို့ဒီ2022ခု7ခုနှစ်ပေါ့ဆိုရအပြောင်းလဲဒီ policy နိုင်ငံကြီးအပြောင်းလဲမှုတွေဖြစ်ပြီးရဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ကဒီ transparency ပေါ့ကျွန်တော်တို့ဒီ law enforcement တွေကလည်းtransparency ဖြစ်ရမယ်ဆိုတော့ concept ဖြစ်ရကျွန်တော်တို့ဒါလည်းကျွန်တော်တို့အထက်အကြီးအကဲတွေရဲ့ဒီရကျွန်တော်တို့ဒါ transparency ပေါ့နော်ကျွန်တော်တို့ရဲ့ရရှိတဲ့ပေးနိုင်တဲ့ message တွေအားလုံးကိုကျွန်တော်တို့ကဒီ media တွေနဲ့ကတင်သင့်ပေါ့ပြည်သူတွေသိအောင်ကျွန်တော်ပြင်ပြတာဖြစ
်ရဲမှုရေးကြော်ဝင်းသိမ့်ပြောပြတာပါတကယ်ကပွင့်လင်းမြင်သာမှုဟာတိုက်ဖြတ်ရေးလုပ်ငန်းတွေမှာအလွန်အရေးပါနေပါတယ်အပြစ်ရှိသူကိုကြောသားရင်သားမခွဲကြဘဲအရေးယူနိုင်မှုဟာဥပဒေစိုးမိုးရဲ့အသက်ဖြစ်ပါတယ်ဒါပြင်ငွေခွာချမှုနဲ့အဂတိလိုက်စားမှုတွေဟာဆက်နွယ်နေတာမျိုးတွေရှိတာမို့ဩစာပါဝါရှိသူတွေကိုစောင့်ကြည့်အရေးယူရတာမျိုးလည်းရှိမှာပါဒီအတွက်အစိုးရဖွဲ့စည်းပေးထားတဲ့တိုက်ဖြတ်ရေးဗဟိုအဖွဲ့ရဲ့လုပ်ပိုင်ခွင့်ဘယ်လောက်ရှိနေပါသလဲဖွဲ့စည်းထားတဲ့အဖွဲ့ထဲမှာပြက်ပြက်သားသားဆောင်ရွက်လူတွေဘယ်လောက်ပါနေပါသလဲသူတို့တိုင်းပြည်အပေါ်မှာဘယ်လောက်စေတနာရှိကြပါသလဲဆိုတာတွေအပြင်အောက်ခြေကစုံစမ်းဖို့ထုတ်သူတွေရဲ့အရေးချင်းနဲ့တမာတမတ်ကြကြဆောင်ရွက်မှုတွေဟာလည်းအရေးအကြီးဆုံးဖြစ်နေပါတယ်ခင်ဗျာ